နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ SDR ခေါ်အထူးငွေထုတ်ယူခွင့်ပေးတဲ့အထက်မှာ February လကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမပါဝင်ဘူးလို့ American ဖန်နိုင်ဝင်ကြီး Janet Yellen ကကြေညာပြင်းနေမှာပြောကြားလိုက်ပါတယ် IMF ရဲ့ SDR အစီအစဉ်အရအစိုးရတည်းဟာအာဏာကိုအတင်းလုပ်ယူထားမယ်ဆိုရင် IMF ကအဲ့ဒီလိုနိုင်ငံနဲ့ဆက်သွယ်ဆောင်ရွက်လို့မရကြောင်းနဲ့ဒီအစိုးရအပေါ်မှာ IMF အဖွဲ့ဝင်နိုင်ငံအများစုကနေအတိမတ်ပြုမှသာဆက်သွယ်ဆောင်ရွက်ခွင့်ရှိပြီးအခုဒီလိုအခြေအနေကဖြစ်မလာနိုင်ဘူးလို့လည်း American ဘဏ္ဍာရေးဝန်ကြီးက American လွှတ်တော်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ် EU ဥရောပသမဂ္ဂနဲ့နိုင်ငံ16နိုင်ငံပါဝင်တဲ့G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကနေဆင်းရဲတဲ့နိုင်ငံတွေအတွက်အကျွေးလျှော်ပြမယ့်အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကလှုပ်ဆောင်မှာတွေကိုအမေရိကန်လွှတ်တော်မှာရာထောင်ငွေဆိုင်ရာတင်ပြရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကျွေးမီလျှော်ပြဖို့အစီအစဉ်ဟာရန်ပုံငွေထပ်ပြီးမရရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကကြေညာပြင်းနေမှာလွှတ်တော်မှတ်တွေကိုပြောပါတယ်ကမ္ဘာ့ဘဏ် IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့နဲ့တခြားအဖွဲ့အစည်းတွေအတွက်အမေရိကန်ကဒေါ်လာ 2.8 ဘီလီယံထည့်ဝင်ဖို့အတွက်ကတိပေးထားပေမဲ့အခုထိတော့မပြည့်မီသေးပါဘူးဖွံ့ဖြိုးဆဲနိုင်ငံတွေမှာဥရုယာသီပြောင်းလဲမှုဆန်ရတုံ့ပြန်ဆောင်ရွက်ရေးအတွက်အကူအညီပေးဖို့အပေါင်းဝင်အမေရိကန်ဒေါ်လာတန်1000လောက်ဘတ်ဂျက်ငွေချထားပေးဖို့လဲမစ်ယဲလင်ကလွှတ်တော်မှာပန်ကြားခဲ့တာပါ